တရုတ်နိုင်ငံ베이징မြို့တော်ကိုလျှို့ဝှက်စွာလာရောက်သွားတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးအတွက်ပိုင်းဖြတ်ထားတယ်လို့ပဲတောင်ကိုရီးယားနဲ့အမေရိကန်ပြည်တော်စုစုနဲ့လည်းတွစ်ဆုံညှိနှိုင်းမှုတွေလှုပ်သွားမယ်ဆိုပြီးတော့တီးပြုပြောဆိုခဲ့တဲ့ကြောင်းတရုတ်နိုင်ငံကထုတ်ပြန်ပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တွစ်ဆုံခဲ့တဲ့ပုံလေးနဲ့အတူပဲမြောက်ကိုရီးယားကောင်ဆောင်ကင်နဲ့ဇနီးဖြစ်သူတို့ဟာပြီးခဲ့တဲ့တနင်္လာနေ့ကနေပြီးတော့ဗူဒုံးနေ့အထိတရုတ်နိုင်ငံကိုလာရောက်လည်ပတ်ခဲ့တယ်လို့တရုတ်အစိုးရပိုင်းရုတ်တန့်တဲ့သတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့ဇနီးကိုတရုတ်သမ္မတဇီနဲ့တရုတ်သမ္မတရှီကျင်းပင်နဲ့ဇနီးဖြစ်သူတို့ကလည်းတရုတ်ပြည်သူခမ်းမမှာညစာနဲ့တည်ခင်းအဲ့ခံခဲ့ပါတယ်။တရုတ်မြောက်ကိုရီးယားကြားနီးကပ်တဲ့မဟာမိတ်ဆက်ဆံရေးကိုဆက်ပြီးတော့ထင်းသိမ်းထားဖို့ရည်ကြီးတယ်ဆိုတာကိုနှစ်ဖက်ခေါင်းဆောင်တွေကပြောဆိုခဲ့ပါတယ်။ဒီမတိုင်ခင်လေးမှာတော့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ဒုံးစမ်းသပ်မှုတွေကြောင့်အင်းဒီချင်းမဟာမိတ်နှစ်နိုင်ငံကြားမှာတင်းမာမှုတွေကရှိခဲ့တာပါ။တောင်ကိုရီးယားနဲ့အမေရိကန်တို့ဘက်ကအပြုသဘောဆိတ်ဆီသလားနဲ့တုံ့ပြန်နေသေး၍ငင်းငယ်နဲ့တင်းငင်းအတွက်ဆောင်ရွက်နေသည်၍မြောက်ကိုရီးယားဘက်ကလည်းနျူကလ িয়ার ကင်းမဲ့ရေးကိစ္စကိုညှိနှိုင်းဖြေရှင်းဆောင်ရွက်ဖို့အတွက်ပြင်ဆင်ထားတယ်လို့မြောက်ကိုရီးယားကောင်ဆောင်ကတရုတ်သမ္မတကိုပြောဆိုခဲ့တယ်လို့တရုတ်မီဒီယာတွေမှာဖော်ပြပါတယ်။မြောက်ကိုရီးယားအစိုးရသတင်းထုတ်ပြန်ချက်မှာတော့သူတို့ကောင်ဆောင်တရုတ်ပြည်ကိုသွားတယ်ဆိုတာကိုဖော်ပြပေမဲ့အခုလိုမျိုးကတိကဝတ်စကားတွေတော့ဖော်ပြခြင်းမရှိပါဘူး။အခုလိုမျိုးမြောက်ကိုရီးယားကောင်ဆောင်ရဲ့တရုတ်ခီးစဉ်ပေါ်မှာတရုတ်သမ္မတရှီကျင်းပင်ကအမေရိကန်သမ္မတထရန့်ကိုအင်္ဂါနေ့ကအသိပေးပြောဆိုခဲ့ပါတယ်။သမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်ထဲမှာတော့အမေရိကန်ဘက်ကအမြင့်ဆုံးဖိအားတွေပေးနိုင်တာကြောင့်မြောက်ကိုရီးယားနဲ့တွစ်ဆုံဆွေးနွေးဖို့အခြေအနေတွေဖြစ်လာတာဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ။